င်းစိန်ထောင်တွင်အစာငတ်ခံဆန္ဒပြနေခဲ့တာဒီကနေ့ဟာ9ရက်မြောက်နေ့ဖြစ်ပါတယ်ဒီကနေ့မေလ26ရက်နေ့မှာတော့ထောင်အော်ရဝိုင်းဒီဘက်ကအစာငတ်ခံဆန္ဒပြလို့စစ်ကွေးတိုက်တဲ့ပို့ထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပုံမှန်အကျဉ်းဆောင်တွေထဲပြန်ပို့ပေးခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများမိသားစုအကျိုးဆောင်ခွင့်ရဲ့အဖွဲ့ကကိုအောင်စောထွန်းကအခုလို RFP ကိုပြောပါတယ်
ဆိုင်ကဆန္ဒပြနေတဲ့နိုင်ငံရေးကျင်းသားများရဲ့မိသားစုဝင်ဒီထဲကထောင်သာတွဲခွင့်လည်းရခဲ့တယ်တယောက်ပေါ့နော်။ပါဆယ်သွားသွင်းတဲ့မိသားစုဝင်တယောက်လည်းပါဆယ်သွင်းခွင့်ရရှိခဲ့တယ်။အထက်ကဆိုင်ကဆန္ဒပြနိုင်ငံရေးကျင်းသားများရဲ့ပြောချက်ရပါတော့။ဟိုအခြေအနေအချင်းချင်းသွားတယ်စစ်ခွေးတိုင်းကိုပုံထန်ထားတဲ့နိုင်ငံရေးကျင်းသားတွေအားလုံးကိုလည်းသူတို့ရဲ့အဆောင်များကိုဒီနေ့မနက်မှတော့ပြန်လည်းပို့ဆောင်ပေးလိုက်ပြီသိရတယ်။သူတို့ရဲ့ကောင်းဆိုချက်ဘဲချက်တွေကိုလိုက်ရောလိုက်တယ်။သူတို့နဲ့အာဏာပိုင်တွေနဲ့ဘလို့ညှိနှိုင်းပြီးတော့ဘလို့ပြည်လည်မှုရခဲ့တယ်ဆိုတဲ့အခြေအနေသေးစိတ်ကိုမသိရသေးဘူး။
အစံကံဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့အခြေအနေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ္စတာကင်နာနာကအနီးကပ်စောင့်ကြည့်နေပြီးကောင်းမွန်တိုးတက်လာဖို့မြန်မာအစိုးရနဲ့အဆက်အသွယ်ရအောင်ကြိုးစားနေပါတယ်လို့မီဒီယာတွေကပြောဆိုပြီးအခုလိုထောင်အောင်လာဝင်တွေဘက်ကဆန္ဒပြနိုင်ငံရေးအကျဉ်းသားတွေအပေါ်ဖိနှိပ်မှုတွေရော့ကျလာတာဖြစ်ပါတယ်။မနေ့ကဆန္ဒပြနိုင်ငံရေးအကျဉ်းသားဦးကြီးတိုးမြင့်လာခဲ့တယ်လို့စစ်ခွေးတိုက်အပုခံရတဲ့အရေးတွေလည်းများလာတဲ့အခြေအနေနဲ့ထောင်ရဝိုင်းဒီဘက်ကဆန္ဒပြနိုင်ငံရေးအကျဉ်းသားတွေနဲ့ဆွေးနွေးတာတွေရှိခဲ့ကြောင်းကိုအောင်စောထွန်းကအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ဆက်ဆက်ပြီးရရှိလာတဲ့တင်းရီရာဆိုရင်မနေ့ကမြေကြီးပိုင်းလောက်ကနေစပြီးတော့ဒီထောင်ပိုင်းနဲ့ညွှန်ကြားမှုချုပ်တို့ကဝင်ရောက်ပြီးတော့အဆိုင်ကဆန္ဒပြနေတဲ့နိုင်ငံရေးအကျဉ်းသား၁၀ယောက်နဲ့ဆွေးနွေးခဲ့တယ်လို့မနေ့ကညနေပိုင်းမှာသိရှိကြတယ်။အဲ့ဒီအချိန်မှာသူ့ဘောအဆိုင်ကဆန္ဒပြနေနိုင်ငံရေးအကျဉ်းသားဦးကြီးက24ယောက်လောက်ထိကျက်သွားတယ်။အဲစစ်ခွေးတိုင်းကလည်း14ယောက်လောက်ထိရောက်ရှိနေတယ်
ဒီကနေ့မှာအင်းစိန်ထောင်လွင်ဆန္ဒပြနိုင်ငံရေးအကျဉ်းသားတွေကိုထောင်ဝန်သာတွေ့လို့ရခဲ့တဲ့အခြေအနေပေါ်မူတည်ပြီးအကောင့်ဘက်ကိုရှုမြင်နေဆိုပေမဲ့ဆန္ဒပြနိုင်ငံရေးအကျဉ်းသားတွေတောင်းဆိုထားတဲ့တက်ရှင်းလက်ဆက်တဲ့အစားအစာပြည့်ပြည့်ဝဝရရှိဖို့ဗလာစောင်းနဲ့ခဲတံကင်ဆောင်ထားရှိခွင့်နဲ့စာရေးသားခွင့်ရရှိဖို့လူပုံတိတ်ခါနဲ့ကန့်ညီတဲ့ထောင်ဝန်စုံကို6လတကြိမ်လဲပေးဖို့ထောင်ဝန်သာတွေ့ဆုံရမှာလွတ်လွတ်လပ်လပ်တွေ့ဆုံခွင့်ရဖို့အပါအဝင်အချက်6ချက်ကိုထောင်အော်ရဝိုင်းဒီဘက်ကဘာတွေလိုက်ရောလိုက်တယ်ဆိုတာတိကျမသိရသေးတဲ့အတွက်နိုင်ငံရေးအကျဉ်းသားတွေအရေးလှုပ်ရှားဆောင်ရွက်နေသူတွေစိုးရိမ်မှုတွေရှိနေတယ်လို့သိရပါတယ်။နိုင်ငံရေးအကျဉ်းသားတွေအစာငတ်ခံဆန္ဒပြနေတာ9ရက်မြောက်ဖြစ်နေပြီမို့ဆန္ဒပြသူတွေရဲ့ကျန်းမာရေးအခြေအနေကိုမိသားစုဝင်တွေအပါအဝင်နိုင်ငံတကာကပါအထူးစိုးရိမ်နေကြကြောင်းပါခင်ဗျာ။